ဖောက်ကိုရရှိသရှိဩဂုတ်လ10ရက်နေ့ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြည်ဆောင်တရားရပြီးရန်ကုန်စစ်ရုံးကြီးကိုရောက်ရှိလာကြတဲ့ပြည်သူတွေအကြောင်းအဲ့ဒီအချိန်ကအရေးပေါ်ဌာနမှတာဝန်ကျခဲ့တဲ့ဒေါက်တာတင်မျိုးဝင်းရဲ့ကိုယ်ရည်ပြောဆိုချက်တွေကိုနောက်ဆက်မှာပါကျွန်တော်တို့ RFA အဖွဲ့သူဒေါက်ခခင်ကြီးကတင်ပြမှာဖြစ်ပါတယ်ဟုတ်ပါဝင
်ဟုတ်ကဲ့ခင်ဗ
ျ NLD မျိုးသားချင်းမကြီးကိုယ်ရဲ့ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဟာရှင်းလင်းလုံးရေးတော်ပုံကာလကရန်ကုန်စစ်ရုံးကြီးမှဖွဲ့စည်းလိုက်တဲ့ကျောင်းသားလှူရှားမှုကြီးကြပ်ရေးကော်မတီရဲ့ခေါင်းဆောင်တစ်ဦးဖြစ်ပါတယ်
ကျွန်တော်ရှင်းလင်းလုံးကရန်ကုန်စစ်ရုံးကြီးမှာပေါ့နော်အရေးပေါ်မှာတာဝန်ကျတာပါလေဆက်ချင်းတာဝန်ကျတော့မှတင်ရတော့ကားတစ်စီးနဲ့ဒီနိုင်လာပို့တာပေါ့အမှ95တစ်စီးနဲ့လာပို့တယ်လေဆရာလည်းကျွန်တော်ရှင်မှာဒဏ်ရာရနေ40နဲ့10ယောက်ပါပါတယ်တဲ့ကျွန်တော်ဆစ်ဆစ်လိုက်တဲ့ခါကျတော့12ယောက်ကတိတ်ဆုံးနေပြီပါလေအဲ့တော့ကျွန်တော်ကတော့အပြစ်တင်ပြီးတာပေါ့အဲ့လိုစောစောပို့လို့ရှိရင်တော့လို့တက်ကျွန်တော်ကျဲနိုင်တာပေါ့နော်အဲ့တော့သူတို့ကတော့လမ်းနေရာလည်းပိတ်တယ်အဲ့ဒါပို့ဆောင်ရရအရန်ခက်ခဲခါကျတော့ရောက်နောက်ကျတာပေါ့လေရောက်နောက်ကျပါတော့ပြေးလွန်တာနဲ့ပဲသူ30လောက်ဆုံးဆုံးတော့ကျွန်တော်တော့စစ်တိခိုက်သွားတာပေါ့လေအတညလုံးပဲကျွန်တော်ခွဲကြစိတ်ကြပါတော့အဲ့ခွဲစိတ်ကြပြီးတော့နေ့မနေ့ကျတော့ကျွန်တော်ကဘယ်လိုစဉ်းစားလဲဆိုတော့အင်းညာဆိုဆန္ဒပြရကြတာပဲလေကျွန်တော်တို့ကဘာပဲပြောထောက်ခံအပြစ်နဲ့ဆိုပြီးတော့ကုနာယူဆရာမတွေကုနာယူဆရာတွေနောက်ဆရာဝန်တွေကိုကျွန်တော်ပြောပြတယ်အဲ့ကျွန်တော်ကနေရာဆိုင်ပုံနဲ့ကျွန်တော်လည်းအင်းညာဆိုဆန္ဒပြတာပေါ့ဆရာဝန်တွေဆရာမတွေကညောင်ပြင်းပြရစီကြောအင်းညာဆိုဆန္ဒပြတဲ့ညာကိုကျွန်တော်ဆရာဝန်ဆရာမတွေကအပြေအဝထောက်ခံတယ်ကျွန်တော်တရားရရှိတဲ့ညာကိုလည်းညောင်ဆင်းပြရနေပြီးတော့နောက်24နိုင်ပတ်လုံးအားလည်းကုသပေးနေတယ်ဆိုပြီးကျွန်တော်တစ်ပတ်လှည့်တာပေါ့လေအဲဆရာဝန်ထဲမှာတော့ကျွန်တော်ရဲ့ဒေါက်တာဖွန်ရွှေဆောင်သူလည်းကျွန်တော်တို့ပဲ quality ဆောင်ပဲကျွန်တော်ဆုံးမဆရာအများစုကတော့ကုနာပြုဆရာတွေနဲ့ကုနာပြုဆရာမတွေပေါ့အပရမကိမာရမဖြစ်ဒုတိယကိကြတော့ကျွန်တော်ကသနဲ့ဆန်းဖြစ်တာပေါ့လေကျွန်တော်ကကြောင်သွားတာပေါ့နော်တော်တော်ငက်ပြနေလို့တော့မဖြစ်ဘူးပေါ့လေအဲ့တော့အဲ့ဒီချိန်မှာကျွန်တော်ကကုနာမျိုးဆရာမယောက်ကုနာမျိုးဆရာမတယောက်နောက်ယူနာဆောင်ကျွန်တော်ဆွဲချပေးတယ်ယူနာဆောင်သူကတော့ဆုံးသွားရှာဆုံးနေရောက်ဒဏ်ရာရသွားတာပေါ့လေအဏ္ဍာရောက်ပြီးကျွန်တော်ကနောက်မှဆက်ဆင်းလာတယ်ဆိုတော့ကဲဆန်းပြရလည်းမရဘူးအဲ့တော့အချိန်မှာဆင်းလို့ညီတယ်မှာလေကျွန်တော်အများစုကဒီတပိတ်ခံလို့ဖြစ်နေကြတာဩအဲ့ကျွန်တော်ဒီသဘေချမ်းနေရတဲ့အတွက်တစုတစ်ချင်အောင်ပါလေအဲ့တော့ကတော့အမှန်မှန်ခေါင်းဆောင်မှရှိတယ်ဆိုတော့အဲ့ကျွန်တော်ဒီအခန်းဆက်လုပ်စက်ကျွန်တော်ခံပါပဲဒီဆက်ကြလှုပ်ရှားတဲ့ကျွန်တော်ဖိတ်ပြီးတော့အစိုးရကိုဖွင့်မယ်လို့ပြောလို့ခဲ့လို့ခဲ့တဲ့အခါကျတော့တက်ကြတာအဆိုင်ရတော်တွေပါတယ်ပညာရှင်တွေပါတယ်တော့ဟုတ်တော့အင်းမင်းတို့ပစ္စည်းရပမောက်ခါပေါ့အဲသူကပဲနာမည်ပေးကြတာပေါ့လေကျောင်းသားတွေကိုပုံပြနိုင်မယ်ဆိုပြီးတော့ကျောင်းသားဆုံးချမ်းမကြိုက်ဆုံးပြီးဖွင့်ကြတာပေါ့ကျွန်တော်ဥက္ကဋ္ဌဖြစ်ပါတယ်နောက်ဒုက္ခရဥောင်းလည်းနဲ့ရွှေရှင်မင်းသားလည်းနောက်ဟိုဆုံးသွားတဲ့ဥမောင်ကိုသာဖြစ်ကမ်းရပါနော်အဲဒီဒုက္ခရပေါ့နော်အဲတွင်းမှာတော့တမင်းပေါ့အဲ့ဒါကျွန်တော်အလုံးမောင်ဒီ20နဲ့ကျော်တန်ရတော်တွေရတော့နိုင်ကပေါ့ကျွန်တော်ဖွင့်ကြတာပေါ့လေနောက်ဆောင်းနေလည်းပါကြတာပေါ့လေနောက်တစ်ခုကဖကသားဆိုလို့ရှိရင်ကိုယ်ကချောင်းတော်လာပြီးတော့ကျွန်တော်လည်းလာပေါင်းတယ်အဲ့တော့ညောင်ရောင်ဆေးုံကြီးကိုဒီလက်ရှိကျမ်းမဝင်ကြီးနဲ့ဆက်ပြတ်မယ်အဲကျွန်တော်ကိုယ်တိုင်ပြည်သူတွေရလူတွေနဲ့ဆောင်းဆမ်းမတွေဟာကိုဖြည့်ဆည်းပေးမယ်ဆေးုံကျမ်းမှာရှိတဲ့ဒီတပိတ်ခံကိုလည်းကျွန်တော်ကတက်နေတော့ဖတ်ပို့ပေးမယ်နောက်ဘက်ကတားလည်းအဲ့တော့ကိုမူတိဆိုတော့ကျွန်တော်လာပြီးတော့ပြင်ကောင်းတယ်ကိုရောင်ဆေးုံကြီးကျမ်းမှာတဲ့ဒီ hanger strike ပါလေဆိုင်ရန်ကဆန္ဒပြနေတယ်ဆိုကျွန်တော်မရှိစေပေးကြတာပေါ့ဟိုကိုစားကနာတို့နောက်ဒီသဘင်ဖွဲ့ရတယ်ရုပ်ရှင်မြင်တာအများကြီးပါကြပါလေအဲ့တော့ကျွန်တော်တို့စခန်းဖွင့်ပြီးတော့နောက်ဟောလုပ်ခဲ့ကြတာပေါ့နော
်ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ကျောင်းသားလှူရှာမှုကြီးကြပ်ရေးကော်မတီကဒေါအောင်ဆန်းစုကြည်ဦးတင်ဦးတို့နဲ့အတူကြားဖြတ်အစိုးရဖွဲ့ရေးအတွက်ဆောင်ရွက်ခဲ့တာတွေကိုလည်းပြောပြပါပါတယ
်ကျွန်တော်နေတိုင်းပဲဆန္ဒပြနေရတာပေါ့လေအဲ့တော့အခုဖြောက်မှုလို့ဖြောက်လို့မယ်ဆိုတော့ကျွန်တော်စက်တင်ဘာ9ရက်နေ့မှာကျတော့ကျွန်တော်စဉ်းစားရှင်းလင်းမယ်လို့တယ်ဒါပေမဲ့နိုင်ငံရေးလိုင်းစင်ဖြစ်ဆိုပြီးကျွန်တော်ကအဲ့တော့ဒေါက်တာဆက်စီနဲ့ခုတည်းကိုကျွန်တော်ရဲ့ခေါင်းဆောင်ဖြစ်တင်ပြခဲ့တာပေါ့လေအစစ်တမ်းမှာကျွန်တော်ကလင်းစာရှင်မလုပ်တာပါလေဒါနဲ့ဆရာအများစုအထက်ကြပါတယ်နောက်ဆံယုံတော်များကတက်တက်ကြတယ်အလုံးပေါင်းကျွန်တော်စီမံဒီတပိတ်အဖွဲ့ပေါင်း400ကျော်ရှိတာပေါ့နောက်ကျွန်တော်ကဒီမန်400ကိုခလုံးကြီးရောပါလို့ချိန်တယ်နောက်တောင်မဲ့ပိုင်းဆိုရင်စိတ်ဒုဝဲကောက်ကောင်းထိကျွန်တော်ချိန်ဆက်ပြီးတော့လုပ်တာပေါ့လေအဲ့ပြီးတော့မှကျွန်တော်တော်မမောင်ကျွန်တော်ကလင်းစာရှင်မွေးနေပြီးတော့ဒီကြပြအစိုးရပတ်ပြီးကိုဆက်ပြောကျွန်တော်တောင်းဆိုခဲ့တာပါလေအဲ့ဒါလည်းဒီတော့ဒါမှမဟုတ်ကမ်းလှမ်းချက်တွေရောက်လာတယ်ယူကော့ဘွေဝင်မလားဆိုတော့သူတို့လုပ်ပြနေ ကျွန်တော်တဘောဆန္ဒတော့ကျွန်တော်ဝင်းနေတယ်ဝင်းနေမဲ့ကျွန်တော်မဲခွဲတော့အများစုကကြားပြောက်ပဲတောင်းမယ်လို့ဆိုပြီးတော့ဆက်ဖြတ်ကြတယ်အဲ့ဒီမှာတရင်ညာဝင်လာတာပေါ့လေကြားပြတော့ Facebook မရှိဘူးအော်ဒီတက်မကပို့ပြီးတော့ဒီစိတ်ဆန်းနဲ့ချုပ်ခွင့်မရှိတဲ့ချုပ်ခွင့်ခဲ့ရင်ကျွန်တော်ဘာလုပ်ရမလဲဆိုပြီးတော့စက်တင်ဘာ15ရက်နေ့မှာထပ်ပြီးတော့ကျွန်တော်ခေါင်းဆောင်လေးပေါ့လေခေါင်းဆန်းစီကိုတင်ဖို့ကျွန်တော်ဖိတ်တယ်အဲ့ဒီချိန်မှာတော့အောက်စုတင်ပေါ့ကျွန်တော်ညီပါကျွန်တော်ပါလာပြီပေါ့အဲကျွန်တော် SCS နဲ့အဲခေါင်းဆောင်3ယောက်အဲအထက်ကတက်လမ်းမတော့ညစင်းကြောင်းကြောင်းမှာကျွန်တော်ဒီနေ့သာရှင်းလင်းပွဲလုပ်ပြီးတော့ကျွန်တော်အဲ့တော့ debate channel ချုပ်ခင်းလို့မယ်ဆိုရင်ကျွန်တော်မဆက်လုပ်ကြမယ်ဘာလို့ကျွန်တော်ထဲမှာဒီအများစုကပါတယ်ဆိုဝန်ထမ်းသမဂ္ဂအစိုးရတစ်ခုကိုဒီဝန်ထမ်းသမဂ္ဂနဲ့ကျွန်တော်ပြန်ပြီးတော့တောင်းဆိုလို့ရတယ်ပေါ့အဲ့ဒီတော့တော့လေဒါပေမဲ့ကျွန်တော်အဖြေမရလိုက်ဘူးအဲ့ဒီစက်တင်ဘာ15ရက်နေ့ဒီနေ့သာရှင်းလင်းပွဲနဲ့ကျေးဇူးပဲပေါ့ကျွန်တော်အလုံးပေါင်းဒီ900ကျော်လာထက်ကြတယ်တပည့်ချမ်းကောင်းဆောင်တယ်ပဲဒါပေမဲ့ဝင်နေမကောင်းတဲ့အားကျွန်တော်18နှစ်ကြာတော့ကျွန်တော်အနာသိမ့်တယ်ပေါ့အနာပိုင်းကျွန်တော်အလုပ်ထက်ဆက်တင်ပြီးတော့ကျွန်တော်ရဲ့တော့တမင်းရဲ့မင်းသားဦးအောင်လွင်လေနောက်တစ်ခါဦးမိုးသူပေါ်ဒါရိုက်တာအဲကျွန်တော်၄ယောက်ကလည်း NLD ကြီးစီလို့စီးစီလို့မှကျွန်တော်ပါဝင်ပြီးတော့ထောက်ရှားချက်တာပေါ့လ
ေ NLD ပါတီထူထောင်ပြီးတဲ့နောက်မှာဒေါက်ဆန်းစုကြည်ရဲ့မိသားစုဆရာဝန်အဖြစ်ဆောင်ရွက်နေရင်းဒေါက်တာတင်မျိုးဝင်းဖန်စီခံခဲ့ရပါတယ်
နောက်ပိုင်း1989ခုနှစ်အော်ရိုလာ17ရက်နေ့မှာခိုင်တယ်။ဒီကတည်းကမေးတာအဲ့ဒီ SCS မှာလောက်ခဲ့တော့ကတာယုံတော်တော်များများထောက်ခံပြီးဆက်ဆက်ခဲ့တာရှိတယ်လေ။အဲ့တော့အဲ့ဒီကိစ္စတွေတို့ကအဓိကပြန်ပြီးတော့မေးတာပေါ့လေ။အဲနောက်တစ်ခုကတော့ဒီကဟိုတော့သစ္စည်ရဲ့ကိုရေးဆောင်ဖြစ်နေတယ်တို့ကတော့ကြာမလို့စီချင်ဘူး။အဲ့တော့တို့မျိုးမျိုးဖြေရပြီးအကြက်ကင်တာပေါ့လေ
။ရှစ်လေးလုံးရေးတော်ပုံကဆီအာနာရှင်ဖြုတ်ချရေးရည်မှန်းချက်ကိုအကောင့်ထဲမဖော်နိုင်ခဲ့တာဒီမိုကရေစီရေးနဲ့အလံဝေးခဲ့တဲ့ပုံမှာဒေါက်တာတီမျိုးဝင်းသုံးသက်တာကတော့
နံပါတ်1ကအဲ့တော့ကတော့ခေါင်းဆောင်မရှိဘူးတက်တဲ့သားပေါ့နော်ဆရာတို့ဆိုလည်းဒီနိုင်ငံရေးသဘောတရားရဲ့ဘာမှအဲ့တော့သိကြဖို့ပေါ့နော်ဝန်ခံရမယ်ဆိုရင်ကိုရှင်မှာအပြစ်ခံရနေကိုရှင်မှာစီဆုံးဖို့လည်းအကြောင်းသားလေးရဲ့အတွက်ဆရာဖတ်လုပ်ခဲ့ကြတာပဲဒါပေမဲ့တကယ်တကယ်ကျတော့ဒီနိုင်ငံရေးညီမချင်းလုပ်ကြတာပေါ့ပေါ့နံပါတ်1ပေါ့နော်အဲ့တော့နံပါတ်2ကဒီ brutal suppression ပေါ့မကြုံမှုလို့စိုးစိုးဝါဝါကိုဒီငိမ့်နေသောဆန္ဒပြတဲ့သူကိုဒီပြစ်ခတ်နေနေတဲ့ဟာပေါ့နော်အဲ့ဒါတွေကဆရာကတွေ့ရတဲ့ခါကျတော့သမန်ပြည်သူပုထုရှင်တွေပဲလေအလောက်ထိအောင်မစနစ်ပြန်နှိမ့်ကုန်ပြီးတဲ့ခါကျတော့သူတို့ဘာခံနေကြတော့မှာဒါဟာ lesson learned ပေါ့သင်ခန်းစာတစ်ခုပြန်လုပ်ခတ်တာပဲပေါ့ပဲအဲ့တော့ဒီခုလုပ်တော့မယ်ဆိုရင်အရှိပေါ့သင်ခန်းညီမိုင်းချက်တစ်ခုခုနဲ့နော်အမျိုးမျိုးရှိကောင်းဆောင်နေတဲ့ပြည်သူကိုချစ်တဲ့ကောင်းဆောင်ပြည်သူနဲ့စဉ်းစားတဲ့ကောင်းဆောင်ပြည်သူချစ်ုံတယ်ပေါ့ဘူးဒီ chief ကောင်းဆောင်တော့ကျွန်တော် live ပြီးတော့လုပ်ပါအောင်အဲ့ဒါမှကျွန်တော်မျိုးလို့ကျွန်တော်ပြင်တယ်အဲ့တော့အဲ့ဒီအချိန်မှာဘာရေးကြည့်တယ်လဲဆိုလို့ရတယ်နော်ဒါတဲ့ဟိုတော့တော့ search တော့ခဲ့ပဲစီကန်းရှိပြီးတော့စီးလို့ညို့ဆိုတော့စီးနေစီးနေတော့သွားတယ်အဲ့တော့ဒီအချိန်မှာ democracy ကလုံးဝပြောလို့မရဘူးသွားနေတဲ့နိုင်ငံပေါ်မှာပဲဖြစ်တဲ့ချက်ပါပြည်သူတွေအနေနဲ့အရင်အသိထားဖို့လိုတယ်လို့အကြံပြုတာ
ဒေါက်တာတင်မျိုးဝင်းဟာလက်ရှိမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကျမ်းမာရေးကွန်ရက်အဖွဲ့ဝင်တွေနဲ့အတူနေ့လယ်ကျမ်းမာရေးအစီအစဉ်တွေကိုဆောင်ရွက်ရင်းအခမဲ့ကျမ်းမာရေးပြည်သူဆောင်ရှောက်မှုတွေပြုလုပ်ပေးနေပါတယ်ရှင်။